ရင်ညာဒုက္ခတဲ့တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံရတာ၃နှစ်ပြည့်ခဲ့ပါပြီ။ဒုက္ခတဲ့စကန်တွေနဲ့အဖြစ်တူဆောက်ထားတဲ့ခိုလုံရေးစခန်းတွေမှာနေထိုင်ရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှင်ကြီးကတော့မီးမယားရှိနေစေဖြစ်ပါလေ။2018-19အတွင်းဌာနတန်ရေးနှစ်ကြိမ်စီစဉ်ခဲ့ပေမဲ့ဒုက္ခတွေကိုယ်တိုင်ကလက်မခံတာကြောင့်မအောင်မြင်ဖြစ်ခဲ့ရပါလေ။မြန်မာအစိုးရကတော့ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခတွေကိုပြန်လည်လက်ခံမယ်လို့ပြောထားပါလေ။ဘုရားဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာသူတို့ကိုနိုင်ငံသားတွေဖြစ်တယ်လို့သတ်မှတ်ထားပြီးနိုင်ငံသားဖြစ်ခွင့်ငြင်းပယ်ခံရသလိုအကြမ်းဖက်မှုတွေကိုလည်းစိုးရိမ်လာကြောင်းဌာနီပြန်ဖို့ဒုက္ခတွေတွေကလက်မခံခဲ့ကြတာပါဒုက္ခတွေတချို့ကတော့လူကုန်ကူးစုတွေနဲ့လိုက်ပြီးရှေ့တော်အာရှနိုင်ငံတွေကိုလှည့်နေသွားတဲ့အန္တရာယ်များတဲ့လမ်းကြောင်းကိုရွေးကြပါလေပင်လယ်ထဲမှာအစာရေစာပြက်လက်ပြီးမခံခန့်တဲ့လူတွေနဲ့လူအပြည့်အစက်လိုက်ပါကြတဲ့ပင်လယ်ပြင်ခီးမှာဒီဘက်နှစ်ပိုင်းကြီးအတွင်းလူတည်ဆွတ်မှုအများပြားရှိခဲ့ပါလေအခုချိန်မှာတော့ကိုဗစ်ကာယရောဂါကြောင့်အသွားလာတားမြစ်ကန့်သတ်မှုတွေရှိနေခြင်းမှာမလေးရှားလိုနိုင်ငံကအလို့အကန့်နဲ့အရင်းမြစ်တွေကိုကာကွယ်နိုင်မှုအတွက်နိုင်ငံလေးကိုလှည်လည်နဲ့ဝင်ရောက်လာရင်ပင်လယ်ပြင်ထဲကိုပြန်မောင်းထုတ်မယ်လို့ချင်းချောက်မှုတွေနဲ့အတူအန္တရာယ်ကြီးလာတဲ့လမ်းကြောင်းတွေကပိုပြီးခက်ခဲလာပါတယ်။တချို့လူရင်းညာတွေကတော့ချမ်းသာတဲ့နိုင်ငံတစ်ခုခုမှာအချင်းချနိုင်ရေးဆိုတဲ့တတိယလမ်းကြောင်းတွေမျှော်လင့်ချက်ထားနေကြတဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေကိုအချင်းချလို့သူဒုက္ခတွေဖြစ်နိုင်ငံတွင်းကိုဝင်ရောက်လာတဲ့အရေးဆိုရင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့အခြေချမှုဆိုင်ရာအစီအစဉ်ကို2010ပြည့်နှစ်တည်းကပြင်ဆင်ထားခဲ့ပါတယ်ခင်ဗျာ